သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ပေါ်ရရှင်များကိုယနေ့ဇူလိုင်လ1ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေဗလအောင်ပါယနေ့အတွက်ထိတ်တန့်သတင်းများဩစတြေးလျရဲ့28ရောက်မြောက်ဂါဗနာဂျန်နရယ်ဖြစ်ဆမ်မော့စတန်ဂျန်သစ်စာချိန်ဆိုမစ်ဆမ်မော့စတန်သည်ဩစတြေးလျရဲ့28ရက်မြောက်ဘုရင်ကံချုပ်ဖြစ်ဒေးဗစ်ဟာလီထံမှယနေ့ဇူလိုင်လ1ရက်နေ့တွင်စတင်တာဝန်ယူခဲ့ပါသည်သူမသည်ရှေ့နေစီးပွားရေးလုပ်ငန်းပိုင်ရှင်နိုင်ငံရေးအကြံပေး AFL ကော်မရှင်နာဖြစ်လူသိများပြီးဩစတြေးလျတွင်ဘီင်းစနစ်ကိုကိုစားပြုတဲ့ဒုတိယမြောက်အမျိုးသမီးဖြစ်လာမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပါလီမန်သည်မစ်မော့စတင်ရဲ့လာစာအား9နှစ်သက်တမ်းအတွက်တစ်နှစ်လင်းဒေါ်လာ9သိန်းကျော်တိုးမြင့်ရန်ဥပဒေပြုခဲ့ပါတယ်။အမျိုးသမီးရေအားဝန်ကြီးကက်သီဂယ်လာဟာကသူမသည်ယခင်တာဝန်ယူလုပ်ကိုင်သွားသူများနှင့်ကိုက်ညီတယ်လို့ပြောဆိုပါတယ်။လုံသမားအားလုံးအတွက်သက်သာခွင့်နဲ့အခွန်ဖြတ်တောက်မှုများစွန့်ရင်ဥပဒေချအသက်ဝင်လာ။ဩစတြေးလျရဲ့အိမ်တော်စုအားလုံးစွန့်ရင်ဘီလ်ပြန်အငွေဒေါ်လာ300ရရှိမည်ဖြစ်ကြောင်းဖက်ဒရယ်ဆိုအားကယခုနှစ်ဖက်ဒရယ်ဘတ်ဂျက်တွင်ကြေညာခဲ့သည့်အတိုင်းယနေ့ဇူလိုင်လ1ရက်မှစတင်အသက်ဝင်လာပါသည်။၎င်းကိုလာမည့်လမှစတင်က90ဒေါ်လာ3လတစ်ချိန်အရေးကြဖြင့်ဘေးချိန်မှဖြစ်ပြီးသင်းရဲ့ electricity bill တွင်လိုလျောက်ထည့်သွင်းသွားမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့စွန့်ရင်ဝန်ကြီးဌာနဝန်ကြီးခရစ်ဘိုဝင်ကစွန့်ရင်ဥပဒေချမ်းသက်သာခွင့်သည်အင်တောင်စုများအတွက်ချက်ချင်းပံ့ပိုးမှုပုံစံတစ်ခုဖြစ်ကြောင်းပြောဆိုပါတယ်။ဇူလ28ရက်တောက်ကြနေ့တွင်ထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစားတွင် Australian Competition and Consumer Commission မှ250အတွင်းအချင်းမဆုံးစွန့်ရင်ချက်တဲ့အဖြစ်တွင်လျှက်စစ်ဈေးနှုန်းများတိတိသာသာမြင့်တက်လာသည်ကိုတွေးရှိရတော့လေအစိုးရများကဘေးဆောင်တဲ့ဥပဒေချမ်းသက်သာခွင့်နဲ့စွန့်ရင်သုံးစွဲမှုနှဲပါခြင်းကြောင့်အကျိုးသက်ရောက်မှုကိုထိခိုက်စေမယ်လို့ဆိုပါတယ်။အဆင့်3တွင်အခွန်ဖြတ်တောက်မှုသည်ယနေ့ဇူလိုင်လ1ရက်မှစတင်အသက်ဝင်မှာဖြစ်ပါတယ်။ဩစတြေးလျများသည်၎င်းတို့ရဲ့ဝင်ငွေပေါ်မူတည်၍တစ်နှစ်လျင်အပေါ်ငွေဒေါ်လာ350မှ4500ကျားမိမိအိတ်ထဲသို့ဝင်ရောက်မှာဖြစ်ပါတယ်။တစ်နှစ်လုံးတစ်ခဲနဲ့ငွေပေးချေမှုပုံစံဖြင့်လာမှာမဟုတ်ဘူးလို့ဆိုပါတယ်။ရင်းအစားအခွန်ထမ်းသူများသည်၎င်းတို့ရဲ့ဘီလ်ပေးဆောင်မှုထုတ်ပို့မှုတွင်ငွေကိုစင်စစ်မပြတ်သတိပြုမိလိမ့်မယ်လို့ဆိုပါတယ်။လွှတ်တော်မှဖက်တီမာပေးမန့်။နောက်ဩစတြေးလျလေဘာပါတီမှအကြီးအကဲအမတ်နှစ်ဦးသည်လွှတ်တော်မှဖက်တီမာပေးမန့်အားLabor Party ရဲ့ Caucus မှာဆိုင်းငံ့ထားရန် Parliament Party ရဲ့ခေါင်းဆောင်ပိုင်းရဲ့ဆုံးဖြတ်ချက်ကိုထောက်ခံခဲ့ပြီးသူမသည်ထပ်ပြီး Caucus ရဲ့ဆုံးဖြတ်ချက်ကိုဖြတ်ချော်ကန့်ကွက်မယ်လို့သတိပေးထားပါတယ်။ Western Australia Labor Senator မှဝန်ကြီးချုပ်ကသူမအားတင်းကျပ်သောပါတီစည်းမျဉ်းများကိုဆက်လက်ချိုးဖောက်နေသည်ဖြင့် Caucus တွင်ကြိုးဆိုခြင်းမပြုတော့ကြောင်းပြောကြားထားပါတယ်။ Palestine Statehood အခြေအနေနဲ့ပတ်သက်၍လွန်ခဲ့တဲ့ရက်သပတ်က Green Party ရဲ့အဆိုပြုချက်ကိုသူမရဲ့ Labor Party လုံးဖို့ခိုင်ပွဲများကကန့်ကွက်ပေးပြီးခဲ့တော်လဲထောက်ခံခဲ့တဲ့အထက်လွှတ်တော်မှဘေးမင်းကို Caucus မှဆိုင်းငံ့ထားရန်ဆုံးဖြတ်ခဲ့ပါတယ်။ယမန်နေ့ဇူလ30ရက်နေ့တွင်အထက်လွှတ်တော်အမတ်ကဒီ Palestine အခြေအနေပြန်တက်လာပါကသူမထပ်ပြီးတိုက်ခိုက်နဲ့ပူပေါင်းမယ်လို့သတိပေးခဲ့ပါတယ်။ဘန်ဒါယီမူ Jim Chalmers ကတော့အဘနီစီအစိုးရရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုပါတယ်။ဂျူလီယန်အဆန်းကိုတရားစွဲဆိုမှုကိစ္စဂျူလီယန်အဆန်းကိုတရားစွဲဆိုမှုသည်ဩစတြေးလျအပါဝင်အနာဂတ်တွင်သတင်းထောက်ပြကိုပုံမှန်နှိပ်ကွက်ရန်အတွက်တကားဖွင့်ပေးလိုက်သလိုဖြစ်တယ်လို့ကျွမ်းကျင်သူများကဂျူလ28ရက်နေ့ကပြောဆိုပါတယ်။ဝီကီလီတည်ထောင်သူဂျူလီယန်အဆန်းသည်အမေရိကန်ပြည်ထောင်စုရဲ့စီရေးလို့ဝက်ချက်များကိုရယူခြင်းနဲ့ထုတ်ဝေခြင်းအတွက်တရှိုးလုံချင်းဆိုင်ရာဆွဲချက်တစ်ခုအတွက်အပြစ်ရှိကြဝန်ခံခဲ့ပြီးနောက်ဆယ်စုနှစ်တစ်ခုကြာဖမ်းဆီးထားခံရပြီးတရားဥပဒေအတိုင်းလွတ်မြောက်လာခဲ့ပါတယ်။ဩစတြေးလျရဲ့လွတ်လပ်သော လုံခြုံရေးဥပဒေအချံပေးက Journalist များနဲ့သတင်းပေးသူများကိုနိုင်ငံတွင်လှုပ်ဝက်သတင်းပေးသူများကိုအကာအကွယ်ပေးရန်အရေးတကြီးပြုပြင်ပြောင်းလဲရန်လိုအပ်ကြောင်းပြောဆိုပါသည်လွတ်လပ်သောအမျိုးသားလုံခြုံရေးဥပဒေစောင့်ကြည့်လေ့လာသူ Jake Blight ကဩစတြေးလျတွင်မတူညီသောလှုပ်ဝက်ပြစ်မှုများနှင့်ထုတ်ဖော်ပြသခြင်းမရှိတဲ့ဒါဝင်185ခုကရှိကြောင်းပြောဆိုပြီးတချို့မှာတရားဥပဒေစိုးမိုးရေးနဲ့စန့်ကျင်ဘက်ဖြစ်တယ်လို့ဆိုပါတယ်ဖြစ်မှုတစ်ခုအတွက်အခြေခံဖြစ်ထိတ်တန့်လှုပ်ဝက်ချက်ခဲ့သူတို့လုံခြုံရေးအမျိုးအစားများကိုအသုံးပြု၍ဖယ်ရှားခြင်းအပါအဝင်အကြံပြုချက်15ချက်ကိုကြာသပတေးနေ့ဇွန်လ29ရက်နေ့တွင်အစိုးရခန်းစားတစောင်းတင်ပို့ပေးခဲ့ပါတယ်နေ့စဉ်သတင်းတို့ News Flash များပုံမူကြားသိရန်SPS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ။